စစ်ကောင်စီတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ရခိုင်တောင်ပိုင်းကတန်တွဲမြို့နယ်မှာဒီရက်ပိုင်းအတွင်းစစ်ကောင်စီနဲ့အေအေအဖွဲ့အစည်းတိုက်ပွဲတွေပြင်းထန်နေပါတယ်။တိုက်ပွဲတွေအတွင်းစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုတွေရှိသလိုတိုက်ပွဲတွေပြင်းထန်လာတာကြောင့်ဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရတယ်လို့လည်းတန်တွဲဒေသခံအမျိုးသမီးတူကပြောပါတယ်။
လွန်ခဲ့တဲ့3-4ရက်လောက်ကတော့ထိတ်ကြိုက်တိုက်ပွဲတစ်ခုဖြစ်သွားလဲဆိုတော့ဒီကတိုက်ပွဲဖြစ်တာကြတော့ဒီစိတ်ကြီးနဲ့ဂွေးဆောင်နဲ့ဒီကသားမှာပေါ့အဲ့ဒီကနေပါသားမှာတိုက်ပွဲဖြစ်တယ်ဆိုတော့အမှဂွေးဆောင်ရွာလည်းနည်းနည်းပါးပါအော်ဒီဟိုကဖြစ်တယ်နောက်ပြီးတော့ဒီစိတ်ကြီးနဲ့စိတ်ကြီးရွာအဲ့ဒီနားမှာနောက်ထပ်ဒီသူကအိမ်နဲ့စုလေးတွေရှိရပေါ့အဲ့ဒီနေရာလည်းနည်းနည်းပါးပါဒီတိတ်ဆောင်တဲ့တိတ်ဆောင်တာရှိရလို့သိရရှင့်အဲ့ဒီတိုက်ပွဲနောက်ပိုင်းမှာတော့လက်နေကြီးနဲ့ရင်းစစ်တာတွေတော့ရှိရပေါ့အဲ့ဒီလက်နေကြီးရင်းပြလို့အဲ့ဒီရွာတဝင်းစီမှာလက်နေကြီးကြတာတော့ဘာလို့ရှိရဟော
ရံပြဲမျိုးနယ်ကိုအေအေတက်ကထိန်းချုပ်လိုက်ပြီးမကြသေးခင်ကပဲတန်တွဲမျိုးနယ်မှာတိုက်ပွဲတွေပေါ်ပေါက်လာနေတာပါတိုက်ပွဲတွေဖြစ်နေတဲ့တန်တွဲမျိုးနယ်မှာစစ်ကောင်စီကလုံခြုံရေးတိကျက်ထားပြီးကုန်းလမ်းရေလမ်းတွေအလုံးကိုပိတ်ထားတယ်လို့လည်းတန်တွဲဒေသခံကပြောပါတယ
်။မှလည်းသူကတော့ဒီလုံခြုံရေးတိကျက်တာတော့ဘာလို့ရှိတယ်ပေါ့အဓိကတော့သူကမျိုးတဲ့ဘေးပေါက်တွေကိုပိတ်ထားတယ်ပေါ့ဘယ်ဖက်ကလည်းဝင်းဝင်းအမှဂိတ်တွေကိုကျော်ပြီးသွားရတာတော့ဒါဆစ်ဆေးတာလို့ရှိတယ်။နောက်ရေလန်းကတော့လုံးဝပိတ်ထားတယ်ရေလန်းကုန်းလန်းအဲ့လိုမျိုးတွေပိတ်ထားတာရှိတယ်
ဒါအပြင်အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့ရခိုင်ပြည်နယ်အမ်းမြို့နယ်ကစစ်ကောင်စီဗျူဟာဂုံးတွေကိုအေအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေပြီးဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေတာပါအမ်းမြို့နယ်တစ်ခုလုံးကိုပိတ်ဆို့ပြီးအေအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ရခိုင်ရေးကျွမ်းကျင်သူလွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းကပြောပါတယ
်အမ်းမြို့နယ်ပစုပိုင်းတောင်ဟင်းတောင်ပေါ့အဲ့ဒီတောင်ကိုရေလင်းအေအေတပ်တွေကတိုက်နေကြတယ်ပြီးတော့အမ်းကြတော့44တောင်ပေါ့နော်လမ်းကြီးအစအဲ့သူအေဖက်ကပိတ်ဆို့ထားတယ်။အဲတိုက်ပွဲတွေလည်းကြိုကြကြိုကြဖြစ်တယ်။အဲအဲ့လိုတရင်နေတော့မိရင်ကဒေသဆံပြည်သူတွေဒီကတရင်ပြရတာအရှိပါကြာ။ဟုတ်ကဲ့
။တချိန်တည်းမှာပဲအမ်းမြို့နယ်မှာစစ်ကောင်စီတပ်ကူတွေရောက်လာနိုင်တဲ့ရခိုင်နဲ့မကွေးဆက်သွယ်ထားတဲ့အမ်းပဒန်းလမ်းကိုလည်းအေဖက်ကပိတ်ဆို့ထားတာပါ။မနေ့ကတော့အမ်းမြို့နယ်နဲ့မိုင်20လောက်ဝေးတဲ့မင်းဘူးမကွေးကားလမ်းမပေါ်မှာစစ်ကောင်စီနဲ့အေတပ်အကြတိုက်ပွဲတွေဖြစ်ပွားခဲ့တာရှိတယ်လို့ဦးဖေတန်းကပြောပါတယ်။
အမကြသည်ဆင်ရပဲအေတက်ဖက်ကအဲ့ဒါကိုအမ်ဘဒန်လန်ကိုပိတ်လိုက်တယ်ပေါ့ပြီးတော့ဖက်ကမင်းဖူးဖက်ကလည်းအဲဒီလိုစစ်ဆင်ရေးတွေအဲတိုက်ပွဲတွေပေါ်တယ်လို့ကြားတယ်ဆိုတော့ဒီကဟိုနောက်ထပ်ဒီစစ်ကောင်စီတပ်တွေမဝင်လာနိုင်အောင်ပေါ့အဲမင်းဖူးဖက်ကလည်းဒီလိုကာထားပုံကြားပါတယ်သူတို့မှာမိတ်တပ်ဖွဲ့တွေနဲ့အေတက်ဖွဲ့တွေကအဲအဲ့လမ်းကိုဟိုအောင်းကိုတိုက်နေတဲ့ကာလမှာအဲလမ်းကစစ်ကူမပေးနိုင်အောင်ပေါ့အဲဒီမဖက်ကလည်းကာထားတယ်လို့အဲလိုပဲသဘောပေါက်ပါတယ
်ဘူးတီတော်မောင်တော်ဘက်မှာရှိတဲ့စစ်ကောင်စီဌာနချုပ်တက်စခန်းတွေကိုလည်းအေးဘက်ကထိုးစစ်ဆင်တိုက်ခိုက်နေပြီးနေစဉ်နဲ့အမျှတိုက်ပွဲတွေပြင်းထန်နေတာပါတပ်စခန်းတွေတစ်ခုပြီးတစ်ခုလက်လွတ်ဆုံးရှုံးနေရတဲ့စစ်ကောင်စီအနေနဲ့ဘူးတီတောင်မောင်တော်မြို့နယ်မှာရှိတဲ့အာစာအကြမ်းဖက်အဖွဲ့ဝင်တွေကိုလက်နက်တပ်ဆင်ပေးပြီးပူးပေါင်းတိုက်ခိုက်နေတာတွေရှိတယ်လို့အရခတ်တပ်တော် AA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုလို AA ပြောဆိုချက်နဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးမတွေ့ရသေးသလိုရခိုင်ပြည်နယ်ကတိုက်ပွဲတွေနောက်ဆုံးအခြေအနေနဲ့ပတ်သက်လို့လည်းလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ